အင်ဒိုနီးရှားနိုင်ငံမှာတမိကြီးသားတွေကြားလက်မထက်ခင်ချိန်မတွေ့ကြဖို့လှုံ့ဆော်တဲ့လှုပ်ရှားမှုတစ်ခုလူမှုကွန်ရက်မီဒီယာတွေပေါ်မှာကစ်စားနေပါတယ်ဒီလှုံ့ဆော်မှုကိုအသက်26နှစ်အရွယ်စာရေးဆရာလာအိုဒဲမူနာဖာကလွန်ခဲ့တဲ့2နှစ်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားလူငယ်တွေအနေနဲ့ချိန်တွေ့တဲ့အဆင့်ကိုကြော်ပြီးတခါတည်းအိမ်အောင်ပြုကြဖို့သူကတိုက်တွန်းပါတယ်အစ္စလာမ်ယဉ်ကျေးမှုထွန်းကားတဲ့အင်ဒိုနီးရှားနိုင်ငံမှာဒီလှုံ့ဆော်မှုအဖွဲ့ကတင်တဲ့ post ကိုလူကြိုက်များပုံရပါတယ် Facebook မှာ like လုပ်သူ2,000ကျော်ရှိပြီး Instagram မှာလည်းစောင့်ကြည့်ပရိသတ် follower 3,000ကျော်ရှိပါတယ်လူငယ်မျိုးဆက်သစ်တွေဟာကံကြမ္မာဆိုးကိုကြုံရမဲ့ချိန်တွေ့တဲ့ယဉ်ကျေးမှုရဲ့တားကောင်တွေဖြစ်သွားမှာကိုသူ့အနေနဲ့စိုးရိမ်လာကြောင့်ဒီလှုံ့ဆော်မှုကိုစခဲ့ရတာဖြစ်တယ်လို့စာရေးဆရာမူနာဖာကပြောပါတယ်သမီးစားချင်းတွေ့တာဟာတခဏတာခံစားမှုတွေ့တာဖြစ်ပြီးငွေကုန်လူအချင်းကုန်လူပန်းလည်းဖြစ်ရတယ်လို့ဆိုပါတယ်ချင်းတွေ့တာကိုစန့်ကျင်တဲ့လှုပ်ရှားမှုကြီးထွားလာတဲ့အချိန်တည်းမှာပဲအလေရန်ကျောင်းသူကျောင်းသားနှစ်ဦးအိမ်အောင်ပြုသွားတဲ့တည်င်းနဲ့အသက်16နှစ်အရွယ်ကောင်လေးနဲ့အသက်81နှစ်အရွယ်အမျိုးသမီးတို့ယူလိုက်တဲ့တည်င်းတွေကလည်းစူမာဒရာကျွန်းမှာပေါ်ထွက်လာပါတယ်ဒီတည်င်းကဟိုလေးကျော်ဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတွေအိမ်အောင်ပြုတဲ့ပြဿနာဟာအင်ဒိုနီးရှားမှာအတော်ကြီးမားလာမဲ့အခြေအနေမှာရှိနေပါတယ်